ဖတီစောတော့ဒီပွဲခမဒီနေ့ရက်စွဲနဲ့ပေါ့လေ KNU က DKBA ခွဲထွက်အဖွဲ့အပေါ်မှာသဘောထားထုတ်ပြန်ထားချက်ကျွန်တော်တို့တွေ့ရပါတယ်ခမ KNU နဲ့လာပြန်ပြီးတော့ပူပေါင်းဖို့အတွက်လက်ခံကြိုဆိုတယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ်ခမအဲ့ဒါဒီကြေညာချက်ထုတ်ပြန်ရတဲ့အကြောင်းအရာလေးအရင်ဆုံးသိပြတယ်ခမ
ကျွန်တော်တို့ဒီ DKBA နဲ့ပတ်သက်လို့ထောက်ကွာ94ခုကျွန်တော်တို့မန်နယ်ဘလော့ကနေပြီးတော့မှခွဲထွက်သွားတဲ့အဖွဲ့လို့ဆိုပါစို့တစ်ဆက်ဒီမှာ DKBA တွေကကျွန်တော်တို့နဲ့နိုင်ငံရေးအပြောင်းအလဲရပါလေ DKBA တခါထပ်ပြီးတော့ထပ်ကွဲသေးတယ်ဗျဆိုလိုတာကတော့ DKBA ကထုတ်ပယ်ကြီးခံရတဲ့အခုလက်ရှိကျွန်တော်တို့သူ့အပေါ်ထားတဲ့ DKBA အစုအဖွဲ့ကတော့သူတို့ကိုကျွန်တော်တို့ကပြင်ရဲ့နိုင်ငံရေးဥဆောင်မှုအခန့်ကဏ္ဍမှာတော့လကောင်းနိုင်ငံကိုပြင်အမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့ကုကဲမှုအောက်မှာတော့လကောင်းပါဝင်စေချင်လို့ပါကျွန်တော်တို့ဒီစစ်နောက်ချိန်မြောက်ကွန်ကရစ်ပြီးမှKNU အတွင်းမှာတော့တော့ KNU ချင်းချုံနေမြေအတွင်းမှာတော့ဒီကွဲထွက်တဲ့လက်နက်အဖွဲ့အစည်းတွေကများလာတဲ့အခါကျတော့ကျွန်တော်တို့ကင်တမျိုးသားလုံးကစီလုံးညီညွတ်မှုကိုမထိခိုက်စေရအောင်ဆိုပြီးတော့ကျွန်တော်တို့ကအဲဒီလက်နက်ညီညာရင်ညီနိုင်ကော်မတီဆိုတာကိုဖွဲ့စည်းခဲ့တယ်။သူနည်းတူပဲကျွန်တော်တို့က DKPA ဘူဂျုံနှခမ်းမွေးတို့ဦးဆောင်တဲ့အဖွဲ့ကလည်းပဲတော့လည်းကောင်းပေါ့လေကျွန်တော်တို့ KNU နဲ့အတူဟို NCA ကိုလည်းလက်မှတ်တပူတပေါင်းပြီးလက်မှတ်ရေးထိုးထားတဲ့လားဖြစ်တယ်။အခုလက်ရှိ DKPA အဖွဲ့အနေကြတော့အကလူထူဘောကပေါ့လေနော်ဘုံစုံနှခမ်းမွေးတို့ကထုတ်ပြန်ခြင်းခံရတဲ့ဖွဲ့စည်းဖြစ်တဲ့အတွက်ကြောင့်မို့ KNU နဲ့ဒီအတွင်းမှာလည်းဝင်ရောက်လှုပ်ရှားနေတဲ့အတွက်သူတို့လည်းပဲဒီတစုံတဲ့အားဖြင့်တက်မတော်နဲ့ BGF ကိုဆစ်ဆင်မှုကိုခံရတဲ့အတွက်ကျွန်တော်နေဒီဒေသမှာလည်းပဲတခြားသောပြဿနာလေးတွေထိခိုက်နိုင်မဲ့အကြောင်းအရာလေးတွေအမတမ်းမှဆိုရင်တည်းလွန်ခဲ့တဲ့2016ခုဇန်နဝါရီလမှာသူတို့ထုတ်ပြန်ထားတဲ့ကြေညာချက်တစ်စုံကိုကျွန်တော်တို့ကတွေ့ရှိရတယ်။အဲဒီကြေညာချက်ကိုကျွန်တော်တို့ကပြောတာပြောပိန့်လိုက်ပါထုတ်ပြန်ကြေညာချက်ရရခင်ကမန်နယ်ပရောမာကင်နီကိုဆန့်ကျင်တဲ့ထုတ်ပြန်ကြေညာချက်ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဖြစ်သိမ့်ဘူး။ဒါကြောင့်မို့လို့ထုတ်ပေးပေးပါလို့ဆိုပြီးတော့ကျွန်တော်တို့ကမြစ်တရက်ခံခဲ့ပါတယ်။ဒီတစ်ခါလည်းပဲသူတို့အနေနဲ့ကျွန်တော်တို့နဲ့ပြန်လည်ပူးပေါင်းနိုင်ဖို့အတွက်နိုင်ငံရှိဗန္ဒငယ်အခွင့်အကြေးမှာဟိုတပူတပေါင်းကြီးပါဝင်နိုင်ဖို့အတွက်ကျွန်တော်တို့ကဖိတ်ခေါ်ကြည့်မယ်လေ
အဲ့ဒီကရင်ပြည်နယ်အတွင်းမှာဒီ BGF ဖွဲ့နဲ့ဒီ DKB ခွဲထွက်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့အခြေအနေကအခုလက်တလောအခြေအနေမှာဆိုလို့ရှိရင်ဘလောက်များဆိုးဝါးမှုများရှိနေမလဲဗျ
ဒါအမတန်မှဟိုဆိုရင်ကြပါလေ DKBA ကိုဒီလိုမျိုးအစိုးရတမတော်တော်လကောင် BGF တော်လကောင်ဒီလိုမျိုးလိုက်လံချေမှုတိုက်ခိုက်မယ်ဆိုလို့ရှိရင်တစုံတရာအဖြစ်ကျွန်တော်တို့နဲ့ထိတွေ့မှုရှိနိုင်တယ်သူနည်းတူပဲနေမြေရဲ့စုံမှုကိုလည်းတစုံတရာအဖြစ်ရရှိသွားနိုင်မယ်ကျွန်တော်တို့နဲ့ထိတွေ့မှုမရှိရလေအောင်ဆိုပြီးတော့ဒါကိုတားထားတဲ့အနေနဲ့ဟိုဆောင်ရွက်ခြင်းမဖြစ်တဲ့လေဒါတော့ဆိုရင်ကြပါပေါ့
အကယ်၍များ DKBA ကထုတ်ပြန်ကြေညာချက်ကိုလည်းဒီတိုင်းပဲဆက်သွားမယ်။လာရောက်ပူးပေါင်းဖို့လည်းမရှိဘူးဆိုလို့ရှင်ရော KNU သဘောထားဘလို့ရှိမလဲဗျ။အ
ဲ့ဒါကတော့သူတို့စန္ဒအပေါ်မှာမူတည်ပါလိမ့်မယ်
။သူတို့က KNU နဲ့လာပြီးလာရောက်ပူးပေါင်းမယ်ဆိုလို့ရှင်ရောအခုလက်ရှိလောလောဆယ်ပေါ်လေး BGF တို့တက်မြန်မာတက်မတော်တို့နဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေရဆိုလို့ရှင်ဟိုတိုက်ပွဲကဘလို့ဖြစ်သွားမယ်ငြိမ်သွားမလား။ဒါမှမဟုတ်လည်းပြည်လည်းမှုရသွားနိုင်မယ်လို့ပြောဖာဒီပြောနိုင်မလားဗျ။ဟ
ိုအစိုးရဘက်ကပြစ်မှတ်တစ်ခုကိုရှာတဲ့နေရာမှာကတော့ဗျာ။ဒီကျွန်တော်တို့စီမားပူပေါင်းဆောင်ရွက်သွားပြီးပူပေါင်းသွားပြီးကျွန်တော်တို့စီမားလာရောက်ပူပေါင်းနေပါပြီကျွန်တော်တို့လူဖြစ်သွားပြီးကင်းယူလူဖြစ်သွားပြီးဆိုရင်တော့ဟိုစစ်တပ်ဘက်ကတော့သူတို့ကိုလိုက်ပြီးတော့ချေမုန်းစရာအကြောင်းပြီးလို့ပဲဘာဖြစ်လဲကင်းယူကအစိုးရတွေနဲ့လည်းလက်မရေးထိုးထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့ပါမလပူပေါင်းတဲ့ဆိုတဲ့နေရာမှာကျွန်တော်တို့ကတူးချင်းတော်လည်းကောင်းတဖွဲ့ချင်းတော်လည်းကောင်းတစုချင်းတော်လည်းကောင်းသူတို့ပေါ်မှာသက်ဆိုင်ပါလိမ့်မယ်
KNU အဖွဲ့ကိုဒီ DKB ခွဲထွက်အဖွဲ့လာရောက်ပူပေါင်းမယ်ဆိုလို့ရှိရင်ပေါ့လေဒီကြေညာချက်ထဲကအချက်တွေပဲလားတခြားရောနည်းနည်းကန့်သက်ထားမယ်အချက်တွေရောပါဝင်အောင်မလား
အကန့်သားမယ်ဆိုတာကျွန်တော်တို့အဖွဲ့ကစီမံစည်းကမ်းတော့ရှိပါတယ်ကျွန်တော်တို့ရဲ့အဖွဲ့အစည်းအတွင်းမှာဆောင်ရွက်မယ်လုပ်ငန်းတွေပါပဲ
ဟုတ်ကဲ့ဗျ
စစ်မှုထမ်းရဲ့သဘောတရားကတော့လိုက်နာနိုင်မယ်မနိုင်နိုင်ဘူးဆိုတာကဟိုအဖွဲ့အစည်းအစည်းကမ်းပေါ်မှာမူတည်ပါတယ်ဟိုလွန်ခဲ့တဲ့3-4လပိုင်းလောက်တုန်းကဆိုရင်ဒီမင်း200တက်မှ6ဧရိယာမှာဆိုလဲဟိုတက်စိတ်တစိတ်လောက်လာပြီးတော့ပူးပေါင်းတာပါပဲဒါလည်းပဲသူတို့ကျွန်တော်တို့နဲ့အတူပြန်လည်ပြီးတော့စစ်မှုထမ်းနေတာပဲအဖွဲ့အစည်းအတွင်းမှာတာဝန်ကျတဲ့အခန့်ကဏ္ဍကနေပြီးစီမံစည်းကမ်းကိုလိုက်နာဆောင်ရွက်နေတာပါပဲDKB ရဲ့ဖွဲ့လေရေလို့မဟုတ်ပါဘူးတခါတည်းရဲဘော်တို့မိဒီမှာတော့ဒီအီကန်လိုက်နာမှုရှိတယ်မရှိတယ်ဆိုတော့လူတူတူတယောက်ချင်းပေါ်မှာမူတည်ပါတယ
်။ဘာဒီစောတော်ဒီပွဲပြအခုလိုဖြေကြပေးတာ RFA ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်